မိရောသာရောတန်ရှင်သောဝိညာဉ်တော်ဤသာမတော်များနှင့်အာမင်။ကြာသခင်သည်တနင်္လာရှိပါစေ။ချစ်လက်စွာသောညီကိုမောင်နှမပေါင်းတို့မတ်လ25ရက်နေ့ဟာဖြင့်တရားမင်းမေရောမာရိယာကိုအမိတော်ပြန်တဲ့ပွဲနေ့ဖြစ်ပါရဲ့။တရားမင်းမေရောမာရိယာကိုအမိတော်ပြန်တဲ့ပွဲနေ့မှာထောက်ရှုရမယ့်ချမ်းချက်အနေနဲ့ကသလူကခန်းကြီး1ခန်းငယ်26ကနေ38ဖြစ်တဲ့သခင်ယေရှုဖွားမြင်မိအကြောင်းမိတ်တော်မူခြင်းကျမ်းပိုက်ကိုဖတ်ကြားထောက်ရှုကြပါစို့သတ္တမလတို့ရောက်သောအခါထာဝရဖျားသခင်သည်ကောင်းငင်တမန်တော်ဂါဘရဲကိုဂါလိလျာပြည်နာဇရက်မြို့ရှိဒါဝိမျိုးနွယ်ဝင်ဇူးဇဲမီရှိသောသူနှင့်စေစားထားသောအပျိုကညာစဉ်တူးစီတို့ဆေလွတ်တော်မူ၏အပျိုကညာ၏အမိကမာရိယာဖြစ်သည်ကောင်းရင်တမန်ကကျေးဇူးပေါင်းနှင့်ပြည့်စုံတော်မူသောသခင်မသင်၌မင်္ဂလာရွှေ့စေတည်းဖျားသခင်သည်သင်နှင့်အတူရှိတော်မူ၏ဟုသူမအားနှုတ်ခွန်းဆက်လေ၏သို့တော်သူမသည်အလွန်စိတ်ဇဝေဇဝါဖြစ်၍ဤနှုတ်ဆက်စကားကအဘယ်သို့ဖြစ်မည်နည်းဟု၍တွေးတောဆင်ခြင်လျက်နေ၏။ကောင်းရင်တမန်ကလည်းမာရိယာမကြောက်ရွံ့နှင့်သင်သည်ဖျားသခင်ရှေ့တော်၌မျက်နှာရလိမ့်မည်။သင်ဝမ်း၌ပရိသတ်တွေဆွဲ၍သင်သည်သားယောက်ျားကိုဖွားမြင်လိမ့်မည်။ထိုသားကိုယေရှုဟုသောအမည်ဖြင့်မှတ်ခေါ်ရမည်။သူသည်ကြီးမြတ်သောသူဖြစ်လိမ့်မည်။အမြင့်ဆုံးသောသူ၏သားဟုခေါ်ဝေါ်ခြင်းကိုခံရလိမ့်မည်။ဖျားသခင်သည်သူ့ဖာဒါဝိဒ်၏ယာစပလင်ကိုသူ့အားပေးအပ်တော်မူလိမ့်မည်။သူသည်ယာကုပ်၏အမျိုးအနွယ်ကိုအစဉ်အမြဲအုပ်ဆိုးတော်မူလိမ့်မည်။သူ၏နိုင်ငံတော်သည်အဆုံးမရှိအစဉ်တည်နေလိမ့်မည်ဟုမိန့်တော်မူ၏။မာရိယာကလည်းဤအမှုရာသည်မိတို့ဖြစ်နိုင်မည်နည်းအကြောင်းမူကားချစ်မ၌ခင်မိုးမရှိပါဟုကောင်းရင်တမန်အားဆိုလေ၏တဖန်ကောင်းရင်တမန်ကတန်ရှင်းသောဝိညာဉ်တော်သည်တင့်ပေါ်သို့ဆင်းသက်လိမ့်မည်အမြင့်ဆုံးသောအရှင်တကူအာနာတော်သည်တင့်ကိုလွမ်းမိုးတော်မူလိမ့်မည်ထို့ကြောင့်တင့်မှဖွားမြင်လက်ထံသောတန်ရှင်းမွန်မြတ်သောသူသည်ဖျား၏သားတော်ဟုခေါ်ဝေါ်ခြင်းခံရလိမ့်မည်ထို့ပြင်ကြည့်လော့သင်၏ဆွေမျိုးအလိဇဘက်သည်ဦးသောအရွယ်၌ပရိသတ်တွေဆွဲ၍အမျိုးမဟုခေါ်ခံရသောသူမသည်ယခုသတ္တမလတ်သို့ရောက်လေပြီ။ဖျားသခင်မတတ်နိုင်သောအရာတစ်စုံတစ်ခုမှမရှိဟုမိန့်တော်မူ၏။မာရိယာကလည်းကျမသည်ဖျားသခင်၏အစေခံဖြစ်ပါ၏။သင်၏စကားအတိုင်းကျမ၌ဖြစ်စေပါဟုဆိုဤထိုနောက်ကောင်းရင်တမန်တော်သည်သူမှတ်ထမှထွက်သွားလေ၏ဤဒီကယေရှုသခင်မွန်မြတ်သောဧဝံဂေလိကြားတော်ပြီသည်ချစ်လက်စွာသောညီကိုမောင်နှမအပေါင်းတို့ကြားမင်္ဂမေရောမာရိယာအမိတော်ပြန်ချင်းပွဲနေ့မှာကျွန်တော်တို့ဒီချမ်းပိုက်ကိုထောက်ရှုကြတဲ့အခါကျတော့ပထမတစ်ချက်ဘာတွေ့ရသလဲဆိုတော့ဖျားသခင်ဟာသူ့ရဲ့စီမံကိန်းကိုဖော်ဆောင်တဲ့နေရာမှာလူတွေရဲ့ပူးပေါင်းပါဝင်မှု cooperation ပေါ့လေပူးပေါင်းပါဝင်မှုကိုနေရန်တောင်းဆိုတာတွေ့ရခရစ်ကျမ်းစာမှာလည်းပဲဒီလောကသူလောကသားအားလုံးကိုကယ်တင်ဖို့အတွက်ဒီလုပ်ငန်းစဉ်ကိုလုပ်တဲ့နေရာမှာဖျားရဲ့မိခင်ဖြစ်ပါဝင်ဖို့ပေါ့လေရွေးထားတဲ့မေရောမာရိယာတရားမင်းဂါဘရီယဲကိုစေလူပြတယ်နော်မေရောမာရိယာကိုလာရောက်ပြန်တော့ညှိနှိုင်းစေတာတွေ့ရပါတယ်။ဖျားသခင်ဟာကျွန်တို့တို့ရဲ့ပါဝင်မှုကိုအတင်းအာဓမအမိတ်နဲ့အာနာနဲ့မခိုင်းကျွန်တို့တို့ရဲ့ရှုလက်တဲ့စံတပ်ပါဝင်မလားမပါဝင်ဘူးလားရွေးတော့ရွေးထားတယ်သဘောလဲတူတယ်သဘောကျတယ်ကိုင်ရန်ရှင်ဘောဘယ်လိုအဖြစ်ဖြစ်တယ်လဲပေါ့အဲ့ဒါလိုသဘောကိုမေးဒါရှုလက်တဲ့ဖျားသခင်တောင်းမှပဲသူ့ရဲ့စီမံကိန်းတစ်ခုကိုလှုပ်ဆောင်တဲ့နေရာမှာအမိတ်အာနာမသုံးမဲနဲ့လူရဲ့လွတ်လပ်မှုကိုလေးစားတန်ဖိုးထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတ ဒါကြောင့်လူတိုင်းရဲ့စိတ်ဆန္ဒပါဝင်မှုဒီဟာအရေးကြီးတယ်။တစ်ခုခုလုပ်မယ်ဆိုလို့ရှိရင်ကာယကံရှင်ရဲ့သဘောတူညီချက်နဲ့စိတ်ဆန္ဒပါဝင်မှုဒီဟာအရေးကြီးတယ်ဆိုတဲ့ဖြစ်စဉ်ပုံစံကိုဘုရားသခင်ကိုယ်တိုင်ပြတ်သက်သွားတော်မူကျွန်တော်တို့ပထမသင်ခန်းစာအနေနဲ့တွေ့ရ။အဲဒါလို့တရားမင်းဂါဘရီယယ်လာရောက်ပြီးတော့ပြောတဲ့အခါမှာဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့စဉ်းစားဖို့အချက်ကဒီအတန်ကိုကြားလာနေပဲမေတော်သခင်မဟာအမျိုးမျိုးစဉ်းစားတာပေါ့မဖြစ်နိုင်ချေတယ်များလို့သူတွေ့လူဦးနောက်နေလည်းပဲစဉ်းစားလို့မရဘူးလူရဲ့တွေးတောဆင်ခြင်ကြောင့်တရားနဲ့လည်းပဲတွေးလို့မပေါ့ဘူးဖြစ်တယ်ဘာဖြစ်လို့လဲသူ့မှာရောက်ကြလည်းမရှိလင်းလည်းမရှိဆိုတဲ့သဘောမျိုးဘယ်လိုလုပ်ကလေးရမလဲပေါ့ဒါလည်းမျက်နှာနဲ့ဒါလူသားတယောက်အနေနဲ့တွေးတောလို့မရတဲ့အနေအထားလေးတစ်ခုဖြစ်တယ်အတွေးတောလို့မရတဲ့ခရာတစ်ခု yes လို့ပြောရမှာလဲဘယ်လိုလုပ်မလဲပြောရလဲဇဝေဇဝါဖြစ်ပါဒါမဲတော့ခင်မရဲ့စိုးရင်ကြောက်ရွံ့မှုကြီးစဉ်းစားလို့မရတဲ့ဟာတွေကိုတော့အပြစ်တင်လို့တော့မရဘူးဒါလူသားတယောက်ရဲ့ဖြစ်စဉ်ပဲနော်သဘောသဘာဝပဲဖြစ်ပါတယ်သို့တော်လည်းပဲတရားမင်းဂါဘရီယယ်ကသူ့ကိုထပ်ပြီးတော့ဘာပြောလဲဆိုတော့ကဘာမှမစိုးရင်နဲ့ဘာမှမကြောက်ရွံ့နဲ့ဒါဟာဖျားသခင်ရဲ့အလုတ်ဖျားသခင်ရဲ့စီမံကိန်းဖြစ်တယ်ဖျားသခင်တောင်းဆိုချက်ကိုလက်ခံလိုက်လို့ရှင်ကြံတဲ့အပိုင်းဒီလူတွေစဉ်းစားလို့ရသည်ဖြစ်စေမရသည်ဖြစ်စေဖျားအပိုင်းပဲဖြစ်တယ်ဒါကြောင့်ကျွန်တော်တို့ဆုတောင်းတဲ့အခါမှာလည်းဒီလိုပဲဆုတောင်းတဲ့အခါမှာဖျားစီကနေပြီးလိုချင်တဲ့ဆုတွေကိုတောင်းကျိုက်တဲ့လောက်တောင်းအများကြီးတောင်းသို့တော့အဆုံးမှာတော့ဤရာအလုံးဒီကျွန်တို့ရဲ့အလိုမဟုတ်ပါကိုရောရှင်ရဲ့အလိုတော်အတိုင်းဖြစ်ပါစေဆိုတဲ့အဆုံးသတ်မှုနဲ့ဆုတောင်းခြင်းကိုပြုကြရမှာဖြစ်တယ်ကျွန်တော်တို့လည်းပဲဘုရားသခင်ရဲ့အလိုတော်ကိုဆောင်ရွက်ဖို့ဘုရားသခင်ကအမြဲတမ်းတောင်းဆိုနေတာပဲနားဆွင့်လို့ရှင်ကြားတယ်ကျွန်တော်တို့လည်းပဲဘုရားသခင်ရဲ့တောင်းဆိုမှုကိုလည်းတစ်ခါတလေသို့ရင်ကြောက်ရွံ့ဇဝေဇဝါမေတော်မာရိယာကဲ့သို့ဖြစ်တာတကယ်တော့လည်းပဲသို့ရင်ကြောက်ရွံ့ခြင်းဆိုတာဟာလူတဘာဝဖြစ်တယ်လို့လူတဘာဝရဲ့အာနိကျတစ်ခုဖြစ်တာတနည်းအားဖြင့်ပြောရမယ်ဆိုလို့ရှင်လည်းပဲသို့ရင်ကြောက်ရွံ့ခြင်းအကြောင်းရင်းသည်ယုံကြည်ခြင်းအာနိသည်ပဲကြောင့်ဖြစ်ဖျားကိုဖျားလို့ဒါကြောင့်ကျွန်တော်ခဏနာပြေတယ်တင့်အတွက်ဖျားသည်ဘယ်သူလဲဆိုတာအလုံးစုံတက်နေတိမြင်ဖန်ဆင်းပါတယ်လို့ကျွန်တော်တို့ဗဇကနေပြောတကယ်ကိုယုံသလားပေါ့ဒါကြောင့်ဖះသည်ကျွန်တော်တို့ဘသူလဲလို့ကိုယ်ယုံကြည်ခြင်းသည်ပို၍ជីမာနဲ့ဆိုင်လို့ရှိရင်တော့ကကြောက်စရာတွေစိုးရင်စရာတွေကိုကျွန်တော်တို့တံပြန်မှုပေးနိုင်မှာဖြစ်တယ်လူတိုင်းမှာယုံကြည်ခြင်းအားနည်းတတ်တယ်ဒါတဘာဝဒါကြောင့်စိုးရင်ခြင်းကြောက်ရွံ့ခြင်းဖြစ်တာပေါ့ဒါကြောင့်ကျမ်းစာကဘာပြောထားတယ်လဲဆိုတော့တဲ့ယုံကြည်ခြင်းဟာဖြင့်မုံငင်းစစ်လောက်ရှိလို့ရှင်ဒီတောင်ကိုရွှေ့နိုင်တယ်ဆိုရက်ခါကြတော့ကမုံငင်းစစ်ဆိုတာမျိုးကသေးသေးလေးကျွန်တော်တို့ကတောင်ကိုမရွှေ့နိုင်ဘူးတဲ့တောင်ကိုပြောနဲ့ဒီဖက်ကိုဟိုဘက်ရွှေ့ဟိုတိပ်ပင်ကိုဒီဘက်ရွှေ့မင်းဟာဆိုရက်အတဘောဆိုလိုတာကတော့ကျွန်တော်တို့ယုံကြည်ခြင်းဟာကြီးမားဖို့အတွက်အများကြီးလိုသေးတယ်ဆိုတဲ့သဘောကိုဆောင်ခြင်းပဲဖြစ်တယ်အဲ့သဘောကတော့ဘာလဲဆိုယုံကြည်ခြင်းရှိကြပေမဲ့လို့ကျင့်နာနှင့်သိမှုနဲ့ကိုယ့်ရဲ့ယုံကြည်ခြင်းကိုကိုယ်ကျင့်နာနှင့်သိပါတယ်လို့ဘယ်တော့မှမဖြစ်အမြဲတမ်းလိုနေတယ်ကြီးမားဖို့ရှင်သန်ဖို့တနေ့တခြားကြီးမားတိုးတက်ဖို့ကျွန်တော်တို့ယုံကြည်ခြင်းကြီးမားတိုးတက်ဖို့ဆုတောင်းနေကြရအောင်မှဖြစ်တယ်လို့ယုံကြည်ခြင်းရှင်သန်ကြီးတွားနိုင်ဖို့အတွက်အမြဲတမ်းမြေဩဇာဆက်ပေးရမယ်ရေလောင်းပေးရမှာဖြစ်ပါဘယ်လိုယုံကြည်ခြင်းကြီးမားရှင်သန်ဖို့အတွက်မြေဩဇာနဲ့ရည်လောင်းပေးရမလဲဆုတောင်းခြင်းမပြတ်နဲ့ချိုးကြံဝါရှင်ခြင်းကိုတတ်နိုင်သလောက်လုပ်ကောင်းတဲ့လုပ်တွေကိုများများလုပ်မကောင်းတဲ့လုပ်တွေကိုရှောင်ပြည့်တွေကိုရှောင်ဆက်တဲ့ယုံကြည်ခြင်းကိုပိုပြည့်ကြီးထွားရှင်သန်စေတဲ့မြေဩဇာနဲ့ရည်ကိုနှိမ့်စင်မှန်လေးလောင်းပေးဖို့နော်အရေးကြီးတယ်နောက်ဆုံးကျွန်တော်တို့စဉ်းစားဖို့ချက်ကဘာလဲဆိုတော့မေရောမာရိယာရဲ့yes for me ကျွန်တော်ကဖျားသခင်ကျွန်မာဒီမိတော်မူတည်တန်ဖြစ်စေပါလို့ဘာဖြစ်လို့ဒီ yes ကိုဒါဘာဖြစ်လို့ဒီစကားကိုပြောနိုင်ခဲ့တယ်လဲမေရောမာရီယာ ဘာဖြစ်လို့လဲဆိုတော့ကတန်လူကာခန်းကြီး1ခန်းငယ်39ကိုယုံကြည်လို့တန်လူကာခန်းကြီး1ခန်းငယ်39မှာတရားတမန်ပြောတဲ့စကားကိုသူလုံးဝအုတ်တုံရာနှုံးပြယုံကြည်လို့ဖြစ်တယ်ဘယ်လိုပြောလဲဖျားသခင်မတတ်နိုင်တဲ့အရာဘာမှမရှိဆိုတဲ့ချက်ကိုမေတော်မာရီယာလုံးဝယုံကြည်တယ်ဒါကြောင့်ကျွန်တော်ကဖျားသခင်ကျွန်မတွေမိတော်မူတန်ဖြစ်စေပါပြောတယ်ဆိုတော့ယုံကြည်ရာအချက်ကိုလုံလောက်သလားယုံဖို့လုံလောက်သလားပေါ့ဒီစဉ်းစားတဲ့အခါကျတော့လုံလောက်တယ်တရားမင်းကထောက်ပြတယ်မျက်စိဖွင့်ပေးလိုက်တယ်တရားမင်းကမေတော်မာရီယာယုံကြည်အောင်မြင်အောင်ဘယ်လိုမျက်စိဖွင့်ပေးလိုက်တယ်တန်လူကာခန်းကြီး1ခန်းငယ်36ပေါ်မင်းရင်ရောနေပြတဲ့နောက်အမြုံမှသူခေါ်တဲ့တင့်ရဲ့အဆွေအလိဇဘက်အခုကိုယ်ကိုအောက်လာရှိဘုရားသခင်မတတ်နိုင်တဲ့အရာဘာမှမရှိဘူးဒါကြောင့်ကျွန်တော်တို့မှယုံကြည်ခြင်းပိုရှိလာဖို့အလင်းကျေးဇူးတော်နဲ့ခွန်အားကျေးဇူးတော်လိုတယ်မြင်ဖို့လိုတယ်ပေါ့ယုံကြည်ခြင်းမရှိရင်အားနေရင်ကြောက်စရာတွေခြောက်လန့်နေဦးမှာပဲကိုယ်ရိတ်တောင်မှကိုယ်ပြန်ကြောက်နေဦးမှာပဲခြောက်လန့်မှုတွေပုံစံမျိုးစုံမျက်နှာဖုံမျိုးစုံအယောင်သွေးမျိုးစုံရှိနေတဲ့ဘုခိဘုသမယမှာအမြင်အာယုနဲလို့ရှိရင်ယုံကြည်ခြင်းနဲသွားပြီးတဲ့နောက်ကြောက်နေအောင်မှဖြစ်တယ်။ဒါကြောင့်ချစ်စွာသောညီကိုမောင်နှမအပေါင်းတို့မကြောက်ကြနဲ့။သင်သည်ဖျားသခင်ရှေ့တော်၌မျက်နှာရပြီဆိုတဲ့တန်လူကာခန်းကြီး1ခန်းငယ်30ကိုပြန်ပြီးတော့နောက်ကြားရအောင်ပါဖျားသခင်ရှေ့မှာမျက်နာရနေတဲ့အခြေအနေရှင်းနေတဲ့သူဟာဘာမှကြောက်စရာမလိုဘူး။ဒါကြောင့်ဖျားရဲ့ရှေ့မှာမျက်နာရတဲ့သူတယောက်ဖြစ်နေပြီလားဆိုတာကိုပြန်စဉ်းစားပြီးဖြစ်အောင်ကြိုးစားကြဖို့တိုက်တွန်းချင်ပါတယ်။ဖျားရှင်ကျွန်တော်အရောက်တန်းကိုကောင်းကြီးပေးပါစေ။